ထိုင်းနိုင်ငံမြို့တော်ဘန်ကောက်ကလမ်းမတွေပေါ်မှာအယောင်သွေးစုံလင်တဲ့အဝတ်အစားတွေနဲ့လူတွေမမြင်ရတာတစ်နှစ်ကြာခဲ့ပါပြီ။နိုင်ရွာဆန်ဘရင်ဘူမိဘောအတွက်ဝန်းနေတဲ့အထိတ်မဲ့ဖြစ်အနေရောင်ဝတ်စုံတွေကိုပဲထိုင်းပြည်သူတွေတောက်လျှောက်ဝတ်လာခဲ့တာမနေ့ကတော့အယောင်စုံတဲ့အဝတ်အစားတွေနဲ့ပြန်ပြီးမြင်ကြရပါပြီ။ဒါပေမဲ့လည်းအနေရောင်ဝတ်စုံတွေနဲ့လူတွေလည်းအများအပြားရှိနေတော့မှာပဲ။အကြောင်းကတော့သူတို့တွေဟာသွားလေသူဘီရင်ကြီးအတွက်ဝမ်းနည်းပူဆွေးမှုတွေရှိနေတော့မို့အ내ရောင်တွေကိုဆက်ပြီးဝစ်ဆင်နေကြတာလို့ဆိုပါရယ်အောက်တိုဘာလ30ရက်နေ့မနေ့တုန်းကတော့ဘီရင်ဘူမိဘောအတွက်ဝမ်းနည်းခြင်းအထိမ့်မဲ့သတ်မှတ်ထားတဲ့ရက်တရားဝင်ကုံဆုံးခဲ့ပြီးပါပြီပြီးခဲ့တဲ့အပတ်အတွင်းဘီရင်ကြီးရဲ့ဇာပနာကိုတခန်းတနာကျင်းပခဲ့ပြီးမြမသမရဦးထင်ကျော်နဲ့ဇနီးအပါအဝင်နိုင်ငံတကာကတော်ဝင်မိသားစုတွေလည်းဘီရင်ကြီးရဲ့ဇာပနာကိုတက်ရောက်ခဲ့ကြပါရှင်